ီပြန်းနိုင်ငံမှာသမရမိုမာဂဒါဖီပြုတ်ကြအောင်စ조사နေကြတဲ့အတိုက်ခံတွေကိုထောက်ခံဖို့အတွက်သူတို့အဆိုကြီးကျယ်တဲ့စီမံကိန်းကြီးကိုစတင်တဲ့အနေနဲ့ပြင်သစ်ဆေးဝါးနှန်းတွေကိုဘန်ဂါဇီယာမြို့စီကိုပို့ပေးမယ်လို့ပြင်သစ်နိုင်ငံကပြောလိုက်ပါတယ်။ပြင်သစ်ဝန်ကြီးချုပ်ဖရန်ဆွာဖယ်လွန်ကဆရာဝန်တွေ၊သုနာပြုတွေ၊ဆေးဝါးနဲ့ဆေးဝါးပစ္စည်းတွေတင်ဆောင်ထားတဲ့လေယာဉ်နှစ်စင်းကိုလွတ်မြောက်နေပြီလို့ဝန်ကြီးချုပ်ဖော်ပြပြောဆိုတဲ့လီဗျာအရှေ့ပိုင်းကဘန်ဂါဇီယာမြို့စီကိုလွှတ်မယ်လို့ပြောပါတယ်။သမရဂဒါဖီရဲ့42နှစ်ကြာအုပ်ချုပ်မှုကိုအဆုံးသတ်သွားအောင်လူမှုအုံကြွမှုတွေဒီလာဆန်းပိုင်းတို့ကစတင်ခဲ့ပြီးတဲ့နောက်မှာနိုင်ငံရဲ့အရှိချမ်းတစ်ခုလုံးနဲ့အနောက်ချမ်းကတချို့ဒေသတွေကိုအစိုးရဆန့်ကျင်သူတွေပြည်သူ့ဘက်ကူးပြောင်းလာတဲ့စစ်တပ်တွေကထိန်းချုပ်ထားကြပါတယ်။အရှိပိုင်းမှာဆန္ဒပြခေါင်းဆောင်တွေကမြို့တွေကိုထိန်းချုပ်ထားနိုင်ဖို့အမျိုးသားကောင်စီကိုဖွဲ့စည်းလိုက်ပြီးတော့ရေနံတင်ပို့မှုတွေကိုလည်းဒီကနေ့ပြန်ဆခဲ့ပါတယ်။နိုင်ငံအနောက်ပိုင်းကဆော်ဝီယာမြို့မှာတော့နိုင်ငံကိုဝိုင်းထားတယ်လို့ဆိုတဲ့သမရကိုတစ္ဆာစောင့်တည်တဲ့စစ်သားတွေလှုပ်လာနိုင်တဲ့တိုက်ခိုက်မှုကိုရင်ဆိုင်ဖို့မြို့ကန်တွေပြင်ဆင်နေကြပါတယ်။ Tripoli မြို့တော်အနောက်ဘက်မိုင်30လောက်အကွာမှာရှိတဲ့ဆော်ဝီယာမြို့ဟာ Mr. Gaddafi ရဲ့နောက်ဆုံးအမာခံမြို့ဖြစ်ပါတယ်။အဲဒီမြို့ကိုတပုံတွေအခိုင်အမာထိန်းချုပ်ထားပြီးတော့ဗတ်ပြောင်းလာကြတဲ့စစ်သားတွေကလည်းတင်ကားတွေ၊ဒီရင်ပြင်းလက်နက်တွေတင်ဆောင်ထားတဲ့ Pickup ကားတွေပေါ်ကနေအစိုးရတပ်တွေတိုက်လာရင်အသင့်ပဲဆိုတဲ့ပုံစံမျိုးဟန်ရေးပြနေကြတာမြင်တွေ့ရတယ်လို့အနောက်တိုင်းသတင်းတောက်တွေကပြောပါတယ်။